လသမဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အသက်အစီရင်ခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူလူထုကိုတရားဝင်ချပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်တဦးကပြောလိုက်ပါတယ်။လာမယ့်ဩဂုတ်လလပိုင်းနောက်ဆုံးအစီရင်ခံစာမတင်ပြခင်အဖွဲ့ကောင်းဆောင်ကိုဖီအာနန်မြန်မာနိုင်ငံကိုလာမယ်လို့လည်းပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့နဲ့ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေတီချာတွေ့ဆုံပွဲကိုအပြုသဘောဆောင်တဲ့တွေ့ဆုံမှုတစ်ခုဖြစ်ဖို့နှစ်ဖက်စလုံးကမျှော်လင့်နေကြပါတယ်။အပြည့်အစုံကို VOA သတင်းထောက်မမေခါကတင်ပြပို့ထားပါတယ
်။ဂျားပြတ်စီရင်ခံစာတင်ပြခဲ့ပြီးဖြစ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့အပြစ်သက်အစီရင်ခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူတွေကိုပါတရားဝင်ချပြသွားမှာဖြစ်တယ်လို့နောက်ဆုံးစီရင်ခံစာမှာရခိုင်တိုင်းရင်းသားတွေအပြင်ရခိုင်ပြည်နယ်တစ်ခုလုံးရဲ့အခြေအနေတွေကိုပါထည့်သွင်းဖော်ပြသွားမှာဖြစ်တယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOE ကိုပြောပါတယ
်။ဒီအချက်ကတော့ကျွန်တော်တို့ဖွဲ့စည်းပြီးတဲ့နိုင်ငံတော်အစိုးရကိုကျွန်တော်တို့တင်ပြအောင်ပါဗျာ။တမတော်ဦးလည်းကျွန်တော်တို့တင်ပြပြီ။တင်ပြပြီးတဲ့အခါမှာကျအများကြီးကိုကျွန်တော်တို့ကသတင်းစာရှင်းလင်းပွဲကြီးလုပ်ပြီးတော့ချပြပြီ။ဒီ final report မှာတော့ရခိုင်ပြည်နယ်ကြီးတစ်ခုလုံးပုံမျိုးတိုးတက်ရေးအတွက်လုပ်တော့မယ်ဆိုရင်တော့ဒီရခိုင်ဗုဒ္ဓဘာသာအမျိုးသားတွေရဲ့အလုံးရရှိရေးပညာရေးပါရီတာတွေအကုန်လုံးကပါလာမှာပေါ့နော်
။လာမယ့်ဩဂုတ်လလယ်ပိုင်းနောက်ဆုံးအစီရင်ခံစာမတင်ပြခင်မှာအဖွဲ့ခေါင်းဆောင်ကူဖီအာနယ်မြန်မာနိုင်ငံလာမယ်လို့လည်းဦးအေးလွင်ကပြောပါရယ်။တနင်္လာနေ့တုန်းကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်အချို့ဟာဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီတွေ့ဆုံပွဲမှာနှစ်ဖက်ဘာသာရေးခေါင်းဆောင်တွေဘက်ကတင်ပြလာတာတွေကိုဦးအေးလွင်ကအခုလိုပြောပြပါရယ်
။ဘုရားဘာသာဆရာတော်ကြီးတွေကတော့ယူရအဖြစ်ရတော့ဗောနော်ဥပဒေလေးစားလိုက်နာဖို့တို့နိုင်ငံသားဥပဒေအတိုင်းဖိုက်ပြည်နယ်မှာရှိတဲ့အစ္စလာမ်ဘာသာဝင်များကိုဆက်ဆေးပြီးတော့နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေလည်းနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့လို့ဗောနော်နောက်ပြီးတော့ဘာသာရေးအစွန်းရောက်ဒီပိုင်းမှာဖြစ်စေဖို့လို့ဗောနော်အဲဒီကိစ္စလေးတွေတို့ပြောပါတယ်အစ္စလာမ်ကတော့တော်တော်သူတို့တခုပဲပြောတာဗောကော်မရှင်တွေကဒီလိုပဲဖွဲ့စည်းပြီးတော့report တွေပြလာတယ်ပေါ့လက်တွေ့လောက်ဖို့အတွက်ဒီကအဲ့ဒါတခုပြောတာပေါ့နော်နောက်တစ်ခုကတော့ဒီဘာသာရေးအဆောက်အဦဒီရခိုင်မှာနေမဟုတ်ဘူးဒီမှာမှလည်းပဲ1962နောက်ပိုင်းမှာတခုမှပဋိကျလုံးမှလည်းထပ်ဆောက်လို့မရဘူးလေပြည်ငိုင်းတွေပါအဲ့ဒါဖြတ်ခါရတယ်တဲ့ကြောင့်နေလဲခွင့်ပြုချက်မရဘူးအဲ့ဒါလေးတွေကိုကျွန်တော်တို့ပြောတာပေါ့နော်
ကော်မရှင်ဖွဲ့ဝင်ချို့ဟာရခိုင်အဖွဲ့အစည်းတွေနဲ့တွဲဆုံဖို့အတွက်ဒီကနေ့မှာတော့စစ်တွေမျိုးကိုရောက်နေပါတယ်။အကြံပေးကော်မရှင်အဖွဲ့နဲ့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေတနင်္လာနေ့ကတီးခြားစီတွဲဆုံချိန်မှာတော့ကော်မရှင်ကိုကန့်ကွက်နေတဲ့ရခိုင်အဖွဲ့တွေနဲ့တွဲဆုံဖို့အဲ့ဒီကနေအချက်လက်တွေရဖို့ဆရာတော်တွေကိုမြစ်တာရက်ခံထားပါတယ်။ဇွန်လပိုင်းကိုတက်ရောက်လာခဲ့တဲ့ဓမ္မပီယာဆရာတော်ကတော့အခုလိုမိန့်သွားပါတယ
်။ဒီကဘာမှာပြင်းပါနေတာရှိတာဥပမာဆိုတော့မောင်တော်ဒေသမှာဆိုရင်ကဘာက minority ပေါ့လူနည်းစုလို့ပြောတဲ့နေရာမှာဒီမွတ်စလင်တွေကိုလူနည်းစုလို့ကြီးကျွန်းပြောဆိုတာသရေတနာတွေကလည်းဒီလိုပဲပြောဆိုတကယ်တမ်းကျတော့တကယ်သူတို့ကအများစုဖြစ်တာကိုကဘာပြောတဲ့အခါကျတော့သူတို့ minority ပြောတာအဲ့ဒါတွေကိုသတင်းမှန်ပြီးဖြစ်ဖို့ဘုန်းတော်ကတော့အကြံဉာဏ်ပေးတာပေါ့နောက်တော့ကလူနည်းစုတွေမှာအဲ့ဒီဒေသတွေမှာဘာဖို့လာဖို့လို့မလုံးချုံဓာန်ဒီတွေပဲကြီးကျွန်းလူနည်းတွေကကြီးကျွန်းကြောင့်ပြောကြတာပေါ့အဲ့ဒါကိုဒါကတော့မချင်းနေတဲ့ကဘာကိုတကယ်မှတရားချီအောင်ဆက်လက်ပဲထောက်ကြတာပေါ့
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့တာဖြစ်ပေမဲ့ကော်မရှင်နဲ့ပတ်သက်လို့ကတော့ကန့်ကွက်မှုတွေရှိနေသေးပါဒီလိုကန့်ကွက်ရတာတွေနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီဥက္ကဋ္ဌရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာအေးမောင်ကတော့အခုလိုပြောဆိုလိုက်ပါတယ်အဲ့
တော့ကုလသမဂ္ဂဆိုတော့ကျွန်တော်တို့ကနေ့နာကြီးရဟန်ဆက်ပါတာကုလသမဂ္ဂကဘာမှအစ္စလာမ်နိုင်ငံတွေကမြင်ရနေတာအဲ့တော့မေးခွင်းရင်သူတို့ကြည့်ပေးနိုင်ပါအဲ့တော့လူခွင့်ရေးကော်မရှင်ရဲ့ဥပဒေကြီးတောင်းပါကျွန်တော်တို့ပြပါတယ်ဆိုဒီအာရီးယားကမင်းသားတစ်ပါးအဲ့တော့ပြန်ကြည့်ရင်ကျွန်တော်တို့ကနိုင်ငံတကာကိုတိုက်မယုံလို့အမေရိကန်ဘာလို့လို့ဘာမှမပြောရဘူးကြာရုရှားဘာလို့လို့ကမှမအဲ့မနိုင်ငံငယ်လေးတွေမှာကြာတော့လူခွင့်ရေးပါဖြစ်တယ်မကုနာလို့ခွေးကြဆက်ဆံပါတယ်ဟာလားအဲ့ဒါမျိုးလေးလေးကိုအပြောအမတန်ကြည့်ကြတာ
တော့ကျွန်တော်တို့ကခိုင်းရမောင်းများပြီကြာခရစ်ဆုံမှုတွေများပြီဂမ်ဘာလီကွန်တာနာယန်ဟီနောက်ပိုင်းယန်ဟီလည်းတမမတွေ့ဘူးကျွန်တော်တို့တွေ့တယ်ရှင်းရယ်ခိုင်းလို့ရဲ့အတန်ကိုဘယ်တော့မှမဖြစ်ဘူးသူစိတ်ကြိတ်သူကြိတ်ပါလေဆိုတော့အဆုံးချခံတဲ့ခံရဖြစ်သွားတာပေါ့သမိုင်းမှာတို့တာပါ
မကြခင်ကျင်းပဖို့ကြေညာထားတဲ့ပြည်သူ့လွတ်တော်အစည်းအဝေးကိုလွတ်တော်ကိုယ်စားလှယ်အဖြစ်ပထမဆုံးတက်ရောက်မဲ့ဒေါက်တာအေးမောင်ကတော့မြန်မာဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးကိစ္စတွေကိုလွတ်တော်မှာတင်ပြဆွေးနွေးသွားဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားပါတယ်။လာမယ့်ဩဂုတ်လလယ်ပိုင်းမှာတင်သွင်းမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာမှာထည့်သွင်းဖို့အတွက်ကိုဖီအာနန်ကော်မရှင်အနေနဲ့နှစ်ဖက်ဘာသာရေးခေါင်းဆောင်တွေအပြင် UNF UNFPA, UNHCR တို့လိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပြီးလူဦးရေနဲ့ပတ်သက်တာနိုင်ငံသားဖြစ်မှုနဲ့ပတ်သက်တာတွေကိုဆွေးနွေးခဲ့ပါတယ်ရှင်။
မမေခါသတင်းပေးပို့သွားတာပါ။